2018ခုနှစ်အောက်တိုဘာလတုန်းကဆော်ရီသတင်းတောက်ဂျမတ်ခါရှိုဂီအသက်ခံခဲ့ရတာမှာတာဝန်ရှိတဲ့ဆော်ရီအရာရှိတွေကိုအပြစ်ပေးအရေးယူဖို့နိုင်ငံတကာအစိုးရတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူး Agnex Kalamat ကတောင်းဆိုလိုက်ပါတယ်။ခါရှိုဂီအသက်ဖြတ်ခံရတဲ့ကိစ္စကို6လကြာစုံစမ်းစစ်ဆေးခဲ့တဲ့ကုလသမဂ္ဂအရာရှိ Agnex Kalamat ရဲ့တွေ့ရှိချက်တွေကို VOA သတင်းတောက် Lisa Schlein ကသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင်။
ဆော်ဒီတရင်တော့ဂျမဲခါရှော့ဂျီလုတ်ကြံခံရမှုမှာဆော်ဒီအရေဘီယာနိုင်ငံတာဝန်ရှိကြောင်းစုံစမ်းစစ်ဆေးမှုတွေအရအထောက်အထားတွေတွေ့ရှိထားတယ်လို့ကုလသမဂ္ဂဥပဒေပြင်ပနဲ့တစ်ဖက်သက်တရားစီရင်ခြင်းဆိုင်ရာကိစ္စအထူးအစီရင်ခံစာတင်သွင်းသူ Agnes Kalamat ကပြောပါတယ်ခါရှော့ဂျီကိုလုတ်ကြံတပ်ဖြတ်ဖို့ကိုတည်တည်ချာချာကြိုတင်ပြင်ဆင်စီမံကိန်းချပြီးမှလှုပ်ဆောင်ခဲ့တာဖြစ်ကြောင်းလည်းသူကပြောပါတယ
် The inquiry was a human rights inquiry not a criminal investigationIt has nevertheless found credible.
အခုစုံစမ်းစစ်ဆေးမှုကလူခွင့်ရေးနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုဖြစ်ပါတယ်။ရာဇဝတ်မှုနဲ့ဆိုင်တာတော့မဟုတ်ပါဘူး။ဒါပေမဲ့တွေးရှိချက်တွေအရဆိုရင် Sorry Inshe မင်းသားနဲ့သူ့ရဲ့အကြံပေး Sorry Actani တို့မှတာဝန်ရှိတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားတွေရှိလာလို့နောက်ထပ်စုံစမ်းဖို့ဖြစ်လာတာပါ။
American နိုင်ငံမှာသူ့ဘာသာသူခေလုံးနေထိုင်နေတဲ့သတင်းထောက်တစ်ယောက်ကို Turkey နိုင်ငံ Sorry ကောင်စစ်ဝင်ချုပ်ရုံးမှာလုတ်ကြံတပ်ဖြတ်ခဲ့တာကြောင့်ခါရှော့ဂျီတပ်ဖြတ်မှုဟာပြည်တွင်းရေးတသက်ကိစ္စမဟုတ်ပဲနိုင်ငံတကာရာဇဝတ်မှုနဲ့အကျုံးဝင်နေတယ်လို့ခလာမတ်ကပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေအရအပြည်ပြည်ဆိုင်ရာတရားစီရင်ရေးစနစ်ကပေးအပ်ထားတဲ့ရပိုင်ခွင့်တွေကိုကျင့်သုံးပြီးခါရှော့ဂျီလုတ်ကြံတပ်ဖြတ်ရာမှာပါဝင်တဲ့တန်တရားရှိသူတွေကိုသူတို့ရဲ့နယ်မြေတွေပေါ်မှာတရားစွဲဆိုဖို့လဲခလာမတ်ကတောင်းဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရာဇဝတ်မှုကင်းဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဖွဲ့စည်းမယ်ဆိုရင်တော့ကြမ်းရှိနေတဲ့မိကုန်းတွေအတွက်အပြေပေးပြရာရောက်မှာဖြစ်ကြောင်းနဲ့ခါရှော့ဂျီကိုတပ်ဖြတ်ခဲ့တဲ့လူတွေဟာသူတို့လုပ်ရအတွက်သူတို့တာဝန်ယူရမှာဖြစ်ကြောင်းသူကပြောပါတယ
် There are clear signs of increasingly aggressive tactics by state and non-state actors to permanently silence those who criticize
အစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေသူတို့ကိုဝေဖန်တဲ့သူတွေကိုအတန်တိတ်သွားအောင်လှုပ်ဖို့အတွက်ရန်လိုတဲ့နည်းတွေသုံးနေတဲ့အရေးလက္ခဏာတွေပုံများလာတာကိုတွေ့ရပါတယ်။နိုင်ငံတကာအသိုက်အဝန်းအနေနဲ့ဒီလိုရန်လိုနေတဲ့ပတ်ဝန်းကျင်ကိုစမ်းစစ်ကြည့်ဖို့လိုပါလိမ့်မယ်။ခါရှိုဂီတပ်ဖြတ်မှုကိစ္စကျမရဲ့စုံစမ်းစစ်ဆေးမှုကရှာဖွေတွေ့ရှိချက်တွေကိုလည်းသုံးသပ်စစ်ဆေးရပါမယ်
။ Sorry Arabia တာဝန်ရှိသူတွေကတော့ခလမားရဲ့အစီရင်ခံစာဟာမူသားတွေအခြေမြင့်မရှိတဲ့ဆက်ဆွဲချက်တွေနဲ့ပြည်နေတယ်လို့ပြောပါရယ်။ပြီးခဲ့တဲ့အပတ်ကကုလသမဂ္ဂရဲ့ဒီအစီရင်ခံစာထုတ်ပြန်အပြီးမှာတော့ဆော်ဒီနိုင်ငံရဲ့ဝန်ကြီးအာမက်အယ်ဂျီဘာကခါရှော့ဂျီတိုက်စုံမှုဟာမနှစ်မြို့ဖွယ်ရာကိစ္စဖြစ်တယ်လို့ခွင့်မလွတ်နိုင်စရာကြီးလေးတဲ့ရာဇဝတ်မှုကြီးတစ်ခုလည်းဖြစ်တယ်လို့ဆိုပြီးဆော်ဒီဘီရဲ့နိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေကိုတရားစီရင်ဖို့လိုအပ်တာတွေလှုပ်ဆောင်နေတယ်လို့ပြောကြောင်းပါခင်ဗျာ။